ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးနဲ့အတူလေပြင်းမုန်တိုင်းတွေတိုက်မြေပြိုရေလွှမ်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရတယ်ဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းကတက်ကြီးရွယ်ဦးတွေနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအတော်လေးခက်ခဲဖြစ်နေရပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအရေးပေါ်ဆောင်ရွက်ပေးနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကူတူပလောင်နဲ့ဘာလူခါလီကဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကနေဆလို့မိုးတိထန်စွာရွာသွန်းတဲ့အတွက်ရေလွှမ်းမှုတွေဖြစ်ပြီးမြေပြိုကျတာကြောင့်မြန်မာပြည်ဘက်ကနေတင်းရှောင်လာတဲ့ဒုက္ခသည်သိန်းနဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကယာယီဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေဟာရေဘေးဒဏ်ကိုအလူးလဲခံနေရပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမှုတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိဆောက်ထားရတဲ့ဒုက္ခသည်တွေရဲ့တဲတချို့ကလည်းမိုးစတိုက်တိထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းဒဏ်ကြောင့်ပျို့ကျပျက်စီးခဲ့ရတယ်လို့မြေပြိုကျမှုတွေဖြစ်နေတဲ့အတွက်ဒုက္ခသည်တွေအတွက်ကအတော်လေးစိုးရိမ်စရာအနေထားဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကအခုလိုပြောပြပါရယ
်ဒီက25ရာနှစ်ဖြစ်တော့မအတမတားရောသုံးမကြောင်းရေချင်မှုဒေသမှုမှုဖြစ်ခဲ့ပါတယ်ကဆွမြပါစီရေကြီးလို့လူတွေကထောက်ခေါ်ရောက်တာကိုသိနေရပါတယ်ကျွန်တော်ရဲ့ဘာလိုခလေးရအနောက်ဘက်ကျန်တဲ့ကုတုခလာရဲ့အနောက်ဘက်ကျန်တဲ့ဆမစီနေပြုံမှုကြောင့်နေရင်းတဲ့အပေါ့တွေအများကြီးပြတ်ပြတ်ဆေးရတယ်နောက်သရှုလူတွေဒဏ်ရာရရှိတာလည်းရှိတယ်နောက်ကောင်းကောင်းကောင်းကောင်းမှရှိတဲ့ဒုက္ခတွေကိုအယုံဝအခွင့်အရေးကမ္ဘာ့ပြသမကဒုက္ခတွေနဲ့ဆိုင်ရာယူနက်စီယာအခွင့်အရေးကတော့ဒီပြည်ထောင်လောကကိုဆွဲပြောင်းနေတာပါခင်ဗျဒီမှာမှာဒီဒုက္ခစကံပေါင်းစကံ24ခုရှိပါတယ်အချားရောက်ကအမျိုးမျိုးပေါ့ဝင်းချောင်းဝင်းချားရောက်ကတို့ငက်ချားရောက်ကတို့တချို့နေရာမှာဖြစ်ပေါ်တာကိုတွေ့ရပါတယ
်မိုးတယ်လေတန်းခဏနိုင်အောင်လို့ယာယီဒုက္ခတဲ့စကံတွေကတဲလေးတွေအတွက်ခိုင်ခန့်တဲ့အစာအုပ်တွေအမိုးကားတွေအရေးကြီးလိုအပ်နေပါတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးကုတုပလောင်ဒုက္ခတဲ့စကံတွေရိုဟင်ဂျာဒုက္ခတဲ့ဥမောင်မောင်ကပြောပြပါတယ
်ဒုက္ခတဲ့စကံမှာတင်နေတာဆွေးနေရတာမှာဖြစ်ရှိနေတယ်အခုဒီမှာရှိတဲ့လူတွေကတော်တော်များများဟောလေစွန့်ဖန်ခံရတာတို့အမောက္ခရီပါရီလိန်နေပါသွားတာတို့အဲ့လိုမျိုးတွေပုံနေမင်းရောအခုကျွန်ကျွန်နေရတယ
်ဟုတ်ကဲ့အဲ့တော့ဘလို့ကမ့်တာဝန်ခံတွေကလုတ်ပေးနေတာတွေ့လဲရှင
်အခုဒီမှာရှိတဲ့ IOM နဲ့တခြားဟောယူနီစီယာတွေစီဘလို့တခြား MS ဘလို့တခြားညိုအပိုစီတွေကဒီမှာတော်တော်များများနေတဲ့ရှိတဲ့နေရာကနေတခြားဟောနေတဲ့မရှိတဲ့နေရာကလေးကိုသူတို့ရှင်းပြနေတာပါ
ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြား No Man Land လို့ခေါ်တဲ့နေဆက်မြင့်0ဆုံးမှာနေထိုင်နေရတဲ့ထောင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းရာသီဥတုဆိုးဝါးလို့တဲ့ဒဏ်ကြောင့်လက်တလောနေစရာအခက်ခဲစားနပ်ရိက္ခာအခက်ခဲတွေအတော်လေးတွေ့နေကြရတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာခိုလုံနေထိုင်သူတွေကသူတို့ကြားသိရသမျှအခုလိုပြောပြပါဗျ။
တော့တကုတ်ရှိတာဟိုနေစဲ normal slide မှာပေါ့ normal slide 0 line မှာပေါ့ဗျာ။သူတို့တမိုးတွေပါတယ်စားလို့များပြီးတော့သူတို့တခြားနေရာကိုကုလုံနေရတာနေရာတမ်းမှရှိတယ
်။ဒီလား25 26မှာဆိုရင် 0 line ဒုက္ခသည်စခန်းမှာဆိုရင်ရေတော်လေးရေလွှမ်းမှုခဲ့တယ်ရေကြီးလို့သူတွေကဒုက္ခရောက်ကြလို့သူတို့ကတခြားနေရာကိုကြောင်းချဲပြီးတော့နေရတာအဲ့လောက်သိဖြစ်ခဲ့ပါတယ်။အခုကတော့ဒီတရနေရတော့ဒီတရအဖို့ကရနနဲ့ဆောင်းချက်ပါပြောတယ
်။ဒါကတော့ဦဆလန်နဲ့ဥမောင်မောင်တို့က normal land မှာနေထိုင်သူတွေရဲ့အခက်ခဲကိုပြောပြပေးခဲ့တာပါ။အခုမိုးရာသီကုန်လာတဲ့အချိန်ကြရင်တော့ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းကကျွမော်ကိုရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းပြီးတော့ထားတော့မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့ပါတယ်။ဒါပေမဲ့လို့တော့ရိုဟင်ဂျာတွေကအဲ့ဒီကျွဟာအသက်အန္တရာယ်ဆိုးရရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနဲ့ပါအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မသွားလိုဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦဆလန်ကပြောပါတယ်။
ကျွန်တော်ကနောက်တစ်ခုစွရင်ကတော့ဗက်ရှန်ဆော့ဆိုလို့တော့ကျွန်တော်ကကိုကျွန်ချိုးဘအကိုနောက်ပိုင်းအားဒီရှင်းလာမယ်လာမှာကျွန်ချိုးဘလို့တဒါရှင်းလာတယ်ကိုကျွန်တော်စားပြနေလာပါတယ်။အဲ့ဒီအတွက်ကြောင့်လဲကျွန်တော်ကအလုံးစွရင်ပါတယ်။ဘာကြောင့်လို့စွရင်ဒီပမုတ်တရားရဲ့ပက်လေအလေးပုံမှာကျွန်တော်စွပါအဲ့ဒီဒေသကိုရှင်းပြောင်းဖားမယ်ဆိုရင်ကျွန်တော်တို့ရဲ့ဒုက္ခတွေအတွက်တော့အလုံးစုကြီးကြီးရှိပါတယ်။ဘာဖြစ်လို့ဒီကဘာနဲ့လဲကျွန်တော်တို့အဆက်တွေပြတ်သွားမှာမောင်လူတွေနဲ့လဲဆက်တွေလုံးဝရပြတ်သွားမှာကိုကျွန်တော်တို့အဲ့ဒီဒေသမှာနေဆိုင်ရမယ်ဆိုရင်အပြည့်အဝတွေပြန်နိုင်တယ်လို့ကျွန်တော်တို့လည်းယူဆပါတယ်ခင်ဗျ။ကျွန်တော်တို့ဒုက္ခတွေရဲ့ဘက်ကတော့ UNESCO ကဘာကုလသမဂ္ဂအဖွဲ့အစည်းများကိုလည်းတည်ရတာရှိတယ်လေ။
မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲသုံးလုံးပြီးတော့နိုင်ငံတကာကသုံးနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုတော့အတိအမှတ်မပြုပါဘူး။ဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစီစစ်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံခေါ်ယူမယ်ဆိုတာကိုကတိပြုထားပါတယ်။အခုလက်တလောအခြေအနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေရတဲ့စားနပ်ရိက္ခာဆေးဝါးထောက်ပံ့မှုနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်ဆက်သွယ်ထားတဲ့အဓိကလမ်းမကြီးတွေဆက်သွယ်မှုလမ်းကြောင်းပြတ်တောက်မသွားရအောင်လို့ပူပေါင်းဆောင်ရွက်နေကြတယ်လို့ဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။